ပြည်သူ့လွှတ်တော်နိုင်ငံကသူရဥွှေမှဦးဆောင်ပြီးကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအဖွဲ့ဝင်လွှတ်တော်မတ်တီပါဝင်တဲ့အဖွဲ့ဟာဒီကနေ့ပဲတရုတ်နိုင်ငံကိုထွက်ခွာသွားပါပြီ။နိုင်ငံချင်းချင်းအတွက်ဒီကတရုတ်တာဖြစ်ပြီးလွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့လာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုလည်းခီးစဉ်အတွင်းဆွေးနွေးကောင်းဆွေးနွေးနိုင်တယ်လို့ပြည်သူ့လွ ဆက်သွယ်မြင်မြန်ထားပါလေရှင်
တရုတ်ကွန်မြူနီပါတီရဲ့ဖိတ်ကြားချက်နဲ့ပြည်ထောင်စုလွတ်တော်နာရကသူရဦးရွှေမန်းဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးစဉ်တည်းရဲ့ဒီကနေ့ပဲစတင်လိုက်တာပါဒီခီးစဉ်မှာစက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်အမတ်တွေအများပြားလိုက်ပါသွားတာဖြစ်ပြီးတော့တနင်္ဂနွေချစ်ကြည်ရေးအတွက်အဓိကသွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့ပြည်သူလွတ်တော်နိုင်ငံတကာဆက်ဆက်ရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးကပြောပါတယ
်သူကဖိတ်တာကနေပါတီလိုင်းရလေပါတီရဖိတ်တာပါဒီကောင်နေပါတီရကျွန်တော်တို့သွားတော့ဖိတ်တဲ့ခါကျတော့ပြည်သူလွတ်တော်ဥက္ကဋ္ဌနေလဲသွားတော့ပါပါသွားတဲ့ပုဂ္ဂိုလ်တွေကလည်းကျွန်တော်တို့ဘုလုံးဆောင်ကော်မတီဝင်တွေပဲကြည့်လိုက်လို့ရှိရင်တွေ့ရပါလိမ့်မယ်ဦးသိန်းစောတို့သူရဦးဝင်းမြင့်တို့လို့လေနော်ဒါမှလည်းသူတို့လည်းတစ်ချိန်တည်းမှာပဲသူတို့ကိုယ်တိုင်လည်းတော်တော်ကူကယ်ဖြစ်နေတယ်ဟုတ်ကဲ့ပြည်သူလွတ်တော်ကူကယ်ဖြစ်နေပါတော့ရတယ်နော်ဗျာကျွန်တော်တို့ကဟိုဟိုပေါ့လေနိုင်ငံကြီးကြီးရထိတော့ပါလေနိုင်ငံကြီးကြီးထိတော့နောက်ပြီးချင်းအဲပါတီချင်းချင်းကျွန်တော်တို့နဲ့တဲ့တဲ့ကနေဖွံ့ဖြိုးပါတီနဲ့လည်းဟိုကွန်မြူနီပါတီကွန်မြူနီပါတီနဲ့လည်းကျွန်တော်တို့ဟောဆက်သွယ်ရှိပါတယ်ရင်းတော့လည်းခုလွယ်ဖွဲ့ရေးသွားတာတွေရှိပါတယ်ကျွန်တော်တို့လွတ်တော်အနေနဲ့ကြည့်မယ်ဆိုရင်လွတ်တော်ဥရအနေနဲ့ကိုရင်ကတူနှစ်ချိန်လောက်တူသွားပြီးပါပြီလေဒီသွားပြီးတဲ့အခါမှာ MPC ဥက္ကဋ္ဌတို့ပါလို့ဟိုနဲ့တွေ့တယ်တွေ့ကြရင် MPC ဥက္ကဋ္ဌလည်းလာတယ်ပေါ့လေအဲ့လိုရှိပါတယ်ဟိုမှာလည်းကျွန်တော်တို့တွေ့တဲ့အခါကျတော့ကျွန်တော်တို့ဝင်းကျုပ်တို့နိုင်ငံတော်တမရတို့တို့တီးဥတမရတို့နဲ့တွေ့တာရှိပါတယ်
ဒီကိစ္စအတွင်းမှာဘသူတွေနဲ့တွေ့ပြီးဘာတွေဆွေးနွေးမယ်ဆိုတာအတိအကျမသိရပေမဲ့လို့ပြည်တော်စုလွှတ်တော်နိုင်ငံကအနေနဲ့တွားရောက်တဲ့အခီးစဉ်မှာလွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့လာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုတော့ဆွေးနွေးကောင်းဆွေးနွေးနိုင်တယ်လို့ဦးလာမြင့်ဦးကပြောပါတယ်
။လွှတ်တော်နဲ့ဆိုင်ရာကိစ္စတွေနဲ့ဆွေးနွေးဖို့ရှိနိုင်ပါတယ်ရှိနိုင်ပါတယ်ဒါမဲ့ကျွန်တော်တို့ဟိုတိတ်တော်သူအတူတူကတော့လွှတ်တော်ဆိုင်ရာကိစ္စတော့လည်းနည်းမချင်တယ်ကျွန်တော်တို့ဆွေးနွေးရလို့ဆိုရင်တော့ဟိုတွေ့ကြမှာဟိုတွေ့ကြမှာဆိုတော့ခါကြတော့ဟိုလွတ်တော်ဆိုင်ရာကိစ္စလွတ်တော်မှာလုပ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းမေးမြန်းတာတွေပဲဖြစ်နေတာကျွန်တော်တို့ဒီရွေးကောက်ပွဲဒါတော့မရွေးကောက်ပွဲကိစ္စတို့လွတ်တော်မှာပြုတဲ့ဥပဒေတွေကိစ္စတို့ပေါ့လို့ဒါလည်းမေးနိုင်ပါတယ်ခင်ဗျာတို့တွေမေးထားပါတယ်နော်ဆွေးနွေးနိုင်ပါတယ
်လက်ရှိတရုတ်မြန်မာနယ်စပ်ဒေသတွေမှာမြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်လို့ရောအခုခီးစဉ်အတွင်းမှာဆွေးနွေးပြောဆိုမှုတွေရှိနိုင်ပါသလားဦးလာမြင့်ဦးကတော့အခုလိုပြောပါတယ
်။ဟုတ်ကျွန်တော်အဲ့ဒီကိစ္စကတော့ကျွန်တော်ကဥပဒေလေကျွန်တော်တို့ဟိုနေ့ကမကြသေးခင်ကပဲကျွန်တော်နိုင်ငံတော်သမ္မတကြီးနဲ့လည်းဟိုမှာတွေ့လာခဲ့တော့လေ။ကျွန်တော်တို့ဒီမှာအုပ်ချုပ်ရေးပိုင်းဟာအုပ်ချုပ်ရေးပိုင်းဆွေးနွေးတဲ့ပိုင်းနေရှိခဲ့မှာပါပဲကျွန်တော်တို့နော်။ဟိုတည်းကျွန်တော်တို့ဒီမှာထုတ်တဲ့သတင်းတွေရဆိုလို့ရှိရင်ကျွန်တော်တို့ကျွန်တော်တို့နိုင်ငံဆက်ဆံရေးနဲ့ဒီမှာညီမျှပိုင်းအချင်းနေတဲ့ပတ်သက်လို့ဆွေးနွေးတာတွေရှိခဲ့ရဆိုတာဒီသတင်းတွေကပေါ်ပြလာပါတယ်
လက်ရှိပြည်ထောင်စုလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာပြီးခဲ့တဲ့2012နဲ့2014ခုနှစ်တွေတုန်းကလည်းတရုတ်ကွန်မြူနီပါတီရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုတရားဝင်ခီးစဉ်တွေတွားရောက်ခဲ့ဘူးတလို့ချက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့တရုတ်ကွန်မြူနီပါတီတို့အကြားဆက်ဆက်ရေးပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်သွားဖို့သဘောတူထားတာဖြစ်ပါတယ်။သူရဦးရွှေမန်းအနေနဲ့ဒီလ29ရက်နေ့မှာတရုတ်နိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပြီးတော့အဲ့ဒီနောက်အမေရိကန်ပြည်ထောင်စုကိုလည်းလာရောက်ဖို့ရှိတယ်လို့သိရပါတယ်ရှင်။